ကျွန်တော်ညောင်ဝဲအောင်ပါခင်ဗျာကိုဗစ်ကူးစက်မှုအများဆုံးရင်ဆိုင်ရတဲ့ရန်ကုန်တိုင်းအတွင်းနေမှာပဲနေကြဖို့အမိန့်ထုတ်ပြန်ပြီးနောက်ပိုင်းလုပ်ငန်းအတော်များများရပ်ထားရတာကြောင့်အခြေခံလူရန်းသားတွေနေ့စဉ်စားတောက်ရေးအခက်ကြုံလာရပေမဲ့တိသာမြင်သာတဲ့ကူညီထောက်ပံ့မှုတွေမရဘူးလို့ပြောဆိုကြတဲ့အကြောင်းကိုတင်ပြချင်ပါတယ်ကိုဗစ်ကြောင့်ရန်ကုန်တိုင်းကပြည်သူတွေနေမှာပဲနေကြဖို့ဆိုတဲ့ stay at home အမိန့်ကိုကျမ၏ဝန်ကြီးဌာနကစက်တင်ဘာ20ရက်နေ့ကထုတ်ပြန်ခဲ့တာအခုဆိုရင်3ပတ်ကြာပါပြီဖြစ်ပါတယ်ဒီကာလအတွင်းယောဂကူးစက်မှာကိုစိုးရိမ်လာကြရောနေနေကြော်ပြီးသွားလာခွင့်ပိတ်ထားလာကြပါအငှားရင်မောင်းသမားတွေအခက်ကြုံနေရပုံကိုမြောက်တကုံမြို့နယ်ကကိုပိုင်ရင်ကြီးဆွဲသူဦးတန့်စင်ဦးကပြောပါတယ
်ကားကတော့အခုကျွန်တော်တို့ကတော့ရက်သွားတဲ့ပုံစံဖြစ်သွားတယ်နော်အခုအုံနာကြီးနဲ့မဖြစ်မနေမောင်းမလို့ကြာတော့ဒီကားလေးပြန်အားကုန်တော့ပေါ့ကောင်းလားဆောင်းမများဒီမှာစားရီပုံနေတာကိုတွေ့ရပါတယ်။ဘာများလို့ဘုံဆိုအစိုးရအဲ့လိုဝေချင်အစီအစဉ်လုံးဝမရှိဘူး။မရှိတော့ဟိုလွတ်တော်ပုံစံလေးကသူကသူပိတ်ဆတ်နေပြီးတော့ပေါ့နော်။အခက်အခဲရှိတဲ့လူတွေပေါ့။သူစီကွန်မန့်နဲ့ဆန်းပြီးတော့တောင်းပါ။အဲ့တော့လိုက်ပေးတယ်။ကောင်းဆုံးမရှိုံနဲ့တော့တယ်လီဖုန်းနံပါတ်ပေးပြီးတော့မတောင်းကြဘူးလေ။တော်တော်ကြီးကိုခက်မှတောင်းတာပေါ့နော်။အဲ့အစူတော်တော်ပေးတယ်ဆန်တို့စီတို့ကျူတို့ခောက်ဆွဲကြောက်တို့ပေါ့
။ Stay at home အမေစတင်ထုတ်ပြန်ပြီးရပိုင်းတွင်ရန်ကုန်တိုင်းလေးကပြည်သူတွေစားတော့ရေးကြည်လေအောင်စားနိုင်ရကကိုခွဲတန်းနဲ့ဖြန့်ဝေဖို့စီမံဘဏ္ဍာဝန်ကြီးဌာနကအစည်းအဝေးကျင်းပပြီးပြင်ဆင်တဲ့သတင်းတွေထွက်ပေါ်ခဲ့တာပါဒါပေမဲ့အခုချိန်ထိဘယ်လိုအခြေခံစားတော့ကုန်မျိုးမှလာရောက်ကူညီတာမရှိသေးဘူးလို့မင်္ဂလာတို့မြို့နယ်သဘင်တုစက်ရုံတစ်ခုမှလုပ်နေတဲ့မတ်ခိုင်ခိုင်ကပြောပါတယ
်အခုဇာတ်သက်14ရက်ဆိုတော့တရားဝင်ဆက်သိလိုက်ပြီးပြိထားတဲ့အတွက်တော့အခြေခံလားစာမပေးနိုင်ဘူးလို့ပဲပြောတယ်နောက်တော့အခုလိုကာလအတွင်းမှာကြတော့လူမျိုးဆန်တို့ဘာလို့အဆအဆအရရာဒူးစီရမှလည်းရတာလည်းမရှိဘူးအရင်ခက်ခဲတွေရှိနေတော့ဘယ်လိုဆားတော့မှမသိဘူးလို့ပါမအခုအဲ့လိုကြုံတွေ့နေရတဲ့လူတွေကဒီမင်္ဂလာတုံးဒီကမြို့နယ်တုံးမှာသုံးပုံနှစ်ပုံလောက်တော့ရှိတယ်ရှင
်ရန်ကုန်ယူဇနာပလာဇာမှာအဝတ်ထည်တွေရောင်းတဲ့ကိုချက်ကတော့သူတို့ဈေးတွေပိတ်ထားရပြီးဆိုင်လူသမားတွေလည်းနေ့စဉ်ဆားတော့ရေးကြေကနာကိုလုံးပန်းနေရတယ်လို့ဆိုပါတယ်
ဒီနေ့ပိတ်တယ်၊ဆိုင်နဲ့ပိတ်ထားတာပေါ့။ဒီဝါရီလည်းမရှိတော့ဒီဝန်ထမ်းတွေတော့ကတော့သူတို့ပဲဖိချိုက်တယ်ပေါ့နော်။နောက်တော့ပြန်ဆိုင်ကညာပြီးလှုပ်တာတဲ့လူတုံငန်းလည်းမဖြစ်ဘူးဆိုင်ရေးရဲတက်တာပေါ့နော်။ဒီလှုပ်သမားတွေသူ့ချီးပြီးပေါင်နေပြီးသူ့တို့ကမနစ်ခံတော့မရှိဘူးဗျာ။အဲ့တော့သူတို့ကဆိုင်ရံပြီးအများကြီးရှိတယ်လို့ဆွေးရဖွဲ့ပြောတာပဲ။ CM လမ်းစားတွေသူပြေးတာတော့ကျွန်တော်မကြားဘူးပေါ့။
ကိုဗစ်ကြောင့်လူမှုပူလုံရေးခံစားခွင့်မရှိတဲ့အလို့သမားတွေအတွက်စားဝတ်နေရေးအခက်အခဲကိုကူညီဖို့အစိုးရကကြံ့ငွေဘီလီယံ20သုံးစွဲဖို့ပြင်ဆင်နေတဲ့သတင်းတွေဒီအပိုင်းတွင်ထွက်ပေါ်ခဲ့ပါတယ်။ရောဂါကူးစက်မှုတွေအခုတည်းပိုပြီးဆက်တိုးဖြစ်နေမယ်ဆိုရင်နေ့စဉ်ဘဝအခြေအနေကိုမတွေးဝန်ဘူးလို့စက်ရုံအလို့သမားမတ်ခန့်ခန့်ကကြီးသွားပါတယ
်။ဒီလိုအခက်အခဲဖြစ်နေတဲ့အချိန်မှာပေါ့နော်စက်ရုံဘက်ရဲ့အနေထားကြမြင်တော့လေအပြည့်စုံမပေးနိုင်အောင်မှဖူလုံရေးရတဲ့ဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်ဟိုအခြေခံလားစာလေးကိုတော့ရန်ကုန်လုံးတင့်တော်တလောက်လေးဖြည့်ပေးစေခြင်းနဲ့ကိုယ့်ရဲ့လက်ရှိကာရေးတောက်ရေးလေးနေလို့ရခိုးလုံလို့ရဖို့လေးအတွက်တော့တောင်းဆိုချင်တာပါရှင
်ရန်ကုန်တိုင်းအတွင်းမင်္ဂလာတို့မြို့နယ်ဟာစေယုံအလုတ်ရုံအများစုရှိတဲ့ဒေသလေးဖြစ်ပါလေခင်ဗျာ